2019ခုနှစ်မတ်လ18ရက်နေ့စံကြောင်းမြို့နယ်ကျောင်းကုန်းလမ်းဆံမကြီးတော်လှိုင်နေအိမ်၌တိထားကိုယ်ွယ်မြင့်စေတီတော်ကိုစီမံ၍လှူဒန်းသည့်ကုသိုလ်မင်္ဂလာအခမ်းအနားဆံမကြီးတော်လှန်အိမ်၌ဆင်ကျင်းပပြုလုပ်အပ်သည့်ကုသိုလ်မင်္ဂလာအခမ်းအနားဝယ်ဟောကြားအပ်သောဆွံ့လွတ်ခြင်းနှင့်ရယူခြင်းအကြောင်းတရားဒေသနာတော်တိထားကိုယ်ွယ်မဲ့မုံရွာမြို့တတ္တမဇောတကသူဘောရယုံကျောင်းတိုက်အတွင်းကျောင်းဦးစေတီအဖြစ်ဖြင့်တိထားကိုယ်ွယ်မဲ့စေတီတော်မြတ်ကြီးကိုလှူဒန်းတဲ့အနေအားဖြင့်ရှင်မန်းပြီးတော့ကုသကောင်းမှုပြုတာနော်ဘုရားပူဇာမြတ်စွာဘုရားရဲ့ဂုဏ်ကိုအာရုံပြုပြီးတော့ဘုရားကိုလှူဒန်းတာမြတ်စွာဘုရားကတတ်တော်ထင်ရှားမြတ်စွာဘုရားပဲဖြစ်ဖြစ်ပရိနိဗ္ဗာန်ဆံပြီးတဲ့မြတ်စွာဘုရားပဲဖြစ်ဖြစ်ဂုဏ်တော်ကိုရည်မှန်း၍တူညီသောစိတ်ဓာတ်ဖြင့်လှူဒန်းနိုင်မယ်ဆိုလို့ရှိရင်တူညီသောအကျိုးကိုရတယ်လို့စိတ်တတ်ခြင်းတူညီမယ်ဆိုရင်တူညီတဲ့အကျိုးရနိုင်တယ်ဆိုတာကိုမြတ်စွာဘုရားကဟောကြားထားတာရှိပါတယ်။ဒါကြောင့်မို့မိမိရဲ့စိတ်ဆွမ်းအားတွေစိတ်တတ်တွေကတကယ်ကိုတတ်တော်ထင်ရှားရှိတဲ့မြတ်စွာဘုရားကိုပူဇော်တဲ့အနေအားဖြင့်စိတ်ထဲမှာရည်မှန်းပြီးတော့ပူဇော်ဖို့လိုတာပေါ့နော်စိတ်ထဲမှာအဲ့ဒီလိုရည်မှန်းပြီးတော့ပူဇော်ရမယ်ငါတက်တော်တရားမြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်တွေကိုအာရုံပြုပြီးတော့ပူဇော်တယ်လို့စိတ်ထဲကရည်မှန်းသည့်အတိုင်းကုသိုလ်ကောင်းမှုတွေကလည်းမိမိရဲ့စိတ်အစဉ်မှာဖြစ်ကြမှာဖြစ်လာတဲ့ကုသိုလ်စိတ်အစဉ်ဟာအလူခံပုဂ္ဂိုလ်ဖြစ်တဲ့မြတ်စွာဘုရားသခင်ကိုရမြတ်ကြီးတက်ရှိထင်ရှားမရှိတော့လင့်ကစားဂုဏ်တော်တွေကိုအာရုံပြုသဖြင့်မိမိစိတ်ထဲမှာတကယ်တက်ရှိထင်ရှားရှိနေသလိုအာရုံပြုနိုင်မယ်ဆိုလို့ရှိရင်ကုသိုလ်ဟာတူညီတော့ကုသိုလ်တရားကိုရနိုင်တယ်လို့ဒီလိုဟောထားတာဆွံ့လွတ်ခြင်းနဲ့ရယူခြင်းတခုကိုဆုံးလွတ်ပြီးတော့တခုကိုရတယ်အရာခတ်သိမ်းဟာတခုကိုဆွံ့ပြီးတော့မှနောက်တခုကိုရယူကြတာအဲ့ဒါလိုရယူတဲ့အခါမှာတန်ဖိုးခြင်းကြည့်ဖို့လိုအပ်တယ်ပေါ့ကိုဆုံးလွတ်လိုက်ရတဲ့တန်ဖိုးကများသလားရလိုက်တာကများသလားအမြဲတမ်းစဉ်းစားပြီးတော့ကြည့်ဖို့လိုတယ်အမြဲတမ်းဆင်ခြင်သုံးသပ်ဖို့လိုတယ်လောကမှာလူတွေကပြောကြတယ်ဆွံ့လွတ်လိုက်ရတာကတန်ဖိုးကြီးပြီးရလိုက်တာကနည်းတယ်ဆိုလို့ရှိရင်တော့ဆုံးရှုံးနေနာတယ်လို့ဒီလိုပြောကြတာပေါ့လောကီဘက်ကပြောကြတယ်ဆုံးရှုံးနေနာတယ်ပြီးလဲရတာအများကြီးရလိုက်တာနည်းနည်းလေးအေးတချို့ကြတော့ပြီးလဲရတာကနည်းနည်းလေးရလိုက်တာကအများကြီးဆိုတယ်ဒီလိုရှိတယ်အဲ့တော့ဘုန်းကြီးတို့တွေဘာပဲလုပ်လို့ဆွန့်လွတ်လိုက်ရတာနဲ့ရလိုက်တာဒီနှစ်ခုဟာအမြဲတမ်းနှိုင်းရှင်ပြီးတော့ဆင်ခြင်စဉ်းစားဖို့လိုအပ်တယ်ပေါ့အဲ့ဒါလို့ဆင်ခြင်စဉ်းစားတဲ့အခါမှာလောကီအမြင်နဲ့လောကီအတွေးနဲ့ချိမလား တော့ကြီးရဲ့ရှုထောင်းကချိမလားသူတော်ကောင်းတွေရဲ့ရှုထောင်းကချိမလားဆိုတော့ဒီကြည်တာနှစ်ခုရှိသေးတယ်လောကီရှုထောင်းကချိမယ်ဆိုလို့ရှင်ကိုရှိတဲ့ပစ္စည်းဥစ္စာတစ်ခုကိုစွန့်လိုက်ရတယ်ဆိုရင်ဘလူဒါနလောက်တယ်ဆိုရင်လောကီရှုထောင်းကချိမယ်ဆိုရင်လှူလိုက်ရတာပစ္စည်းတွေကုန်သွားတဲ့အတွက်ကြောင့်ညက်တယ်လို့လူတွေကသိပြီးတော့မထင်ဘူးဘာဖြစ်လို့တော့ဆိုတော့လူလဲရတဲ့ဖြင့်ကိုယ်မှာဆုံးရှုံးသွားတာတွေကအများကြီးပဲစွန့်လဲရတာအများကြီးရလဲရတာကြတော့ကိုယ်ကမမြင်ရတော့တချို့ကြတော့လောကီရှုထောင်းကချင်းရှုံးနေတယ်လို့ထင်နေကြတယ်နောက်တချို့ကိစ္စတွေမှာဆိုလို့ရှိရင်လည်းပဲအရှုံးအမြတ်တွက်တာဟာလောကီလူသားတွေအရှုံးအမြတ်တွက်ပုံနဲ့အရိယာသူတော်ရှင်တွေရဲ့အရှုံးအမြတ်တွက်ပုံဟာလည်းအမတန်ကွာခြားတယ်ဆိုပါစို့ကိုချင်းတရားနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုလို့ရှင်ခန္ဓာကိုယ်ကြီးမှာအချို့ချို့ပုဂ္ဂိုလ်တွေဆိုပါစို့ဥပုသ္တိလာဆောင်းသုံးတယ်ဥပုသ္တိလာဆောင်းသုံးနေတဲ့အခါမှာအကယ်၍ညာသာမစားဘူးဆိုလို့ရှိရင်ငါယောဂဝေဒနာတွေတိုးလိုက်မယ်ညာသာမစားလို့မဖြစ်ဘူးဆိုပြီးတော့ဥပုပ်ကိုချပြီးတော့ညာသာစားတယ်အဲ့ဒါနှစ်ခုကိုနည်းနည်းနှိုင်းရှင်ပြီးတော့ခြေပေါ်ဆွန့်လွန်လိုက်တာကဥပုပ်ရယူလိုက်တာအာဟာရအဲ့ဒီနှစ်ခုရဲ့တန်ဖိုးကိုကြည့်မယ်ဆိုရင်တာမန်အားဖြင့်လူတွေတွေးတာတော့အေးအသက်ရှင်ဖို့ကရေးကြည့်တယ်လို့ဆိုပြီးတော့ဘာကိုစွန့်လွတ်လိုက်တုံးဆိုတော့ဥပုပ်တိလာကိုစွန့်လွတ်လိုက်ပြီးတော့ညသာစားခြင်းဆိုတဲ့အာဟာရနဲ့ခန္ဓာကိုယ်ကိုဖြည့်တင်းပေးလိုက်ကြတယ်အဲ့ဒီကိစ္စဟာတမန်အရတွေးတွေးမယ်ဆိုလို့ရှိရင်မှန်ကန်တဲ့လုပ်ရလို့ပဲဒီလိုပြောကြမှာ။ဘာဆိုကျမ်းမာရေးအတွက်လုပ်တယ်ဒါမှကျမ်းမာမယ်လို့အတွက်နဲ့ဒီလို။သို့သောအရိယသူတော်ရှင်တွေနဲ့တွေ့မယ်ဆိုလို့ရှိရင်တန်ဖိုးမရှိတဲ့အရာကိုရယူပြီးတန်ဖိုးရှိတဲ့အရာကြီးကိုဆုံးလွှတ်လိုက်တာလို့ဒီလိုပြောရမှာ။ဘာဖြစ်လို့လဲဆိုဥပုပ်တိလာရဲ့တန်ဖိုးကအမတန်မှမြင့်တယ်ဥပုပ်ကိုချပြီးတော့စားလိုက်တဲ့ညစာရဲ့တန်ဖိုးကဘာမှမရှိဘူးသို့တော့လူတွေကတွေ့တယ်အဲ့ဒါကိုမှန်တယ်လို့ပဲတွေ့တယ်ပေါ့နော်ဧရိယသူရစင်နေရှူတော့ကနေကြည့်မယ်ဆိုလို့ရှင်ဥပုပ်ကိုချပြီးညစာစားတာဟာတန်ဖိုးမရှိတဲ့အရာနဲ့တန်ဖိုးရှိတာကိုလဲလိုက်တယ်ဒီလိုအဓိပ္ပာယ်ပဲရသွားဘာဖြစ်လို့လဲဆိုတော့ဥပုပ်တိလာရဲ့တန်ဖိုးကအမတန်မှကြီးမားပြီးတော့စားလိုက်ရတဲ့ညစာတနက်ရဲ့တန်ဖိုးကဘာမှမရှိဘူးတဲ့ပြောမယ်ဆိုရင်တီလနဲ့စအာဟာရကိုလဲလိုက်တာလို့ဒီလိုအဓိပ္ပာယ်ရနေတယ်ပေါ့ဒါကြောင့်မို့တကယ်သူတော်ကောင်းတွေတန်ဖိုးကိုတီးတဲ့သူတော်ကောင်းတွေကြတော့တချို့ကသေခြင်းသေပါစေမစားဘူးဆိုတာအနာရဝိန်တစ်ထည့်အိမ်မှာအလုံးလုံးတဲ့အလုံးသမားတယောက်ဟာဥပုပ်နေဆိုတာသူ့ကိုဘယ်သူမှမပြောသေးတဲ့အတွက်ကြောင့်မနေ့စောစောတည်းကအလုတ်ခွင်ကိုထွက်သွားတယ်။ပြန်ရောက်လာတဲ့အခါကျတော့အိမ်လူအိမ်သားတွေကအလုံးဥပုပ်ဆောင်ကြတယ်။သူတယောက်အတွက်ပဲထမင်းချက်ထားတယ်။ထမင်းချက်ထားတဲ့အခါကျတော့ခရိုင်းလူစီစီကားကမရှိတော့သူကမေးကြည့်တယ်။ဟာဒီနေ့ဥပုပ်နေအလုံးဥပုပ်ဆောင်နေကြတယ်။မင်းတယောက်ထဲအလုံးလုံးမင်းအတွက်ပဲချက်ထားတယ်ဆိုတော့သူစိတ်ထဲမှာဘလို့ထင်သွားတော့ဆိုဩကျန်တဲ့လူတွေဥပုပ်ရတယ်ငါတရားဥပုပ်မရဘူးအဲ့တော့ဥပုပ်ကခုချိန်စောင့်ရင်ရအောင်မလားလို့အနာတဝိန်တထေးကိုသွားပြီးတော့မိတဲ့အခါညာတဝိန်လေးကအေးညာထက်ဝက်လေးတော့ဥပုပ်ရသေးတာပေါ့ထက်ဝက်ဥပုပ်တော့ရတာပေါ့ဆိုအေးသူများလို့အပြည့်မရခြင်းနေပါစေလုံးဝမရတာနဲ့ဆိုင်တဝက်ရတာကောင်းတယ်လို့ဆိုပြီးအစာမစားတော့ပဲဥပုပ်ဆောက်တည်တယ်သူညရောက်တဲ့အခါကျတော့နေလေလည်းပင်ပင်ပန်းပန်းအလုံးလုံးထာ အစာမစားရတဲ့အခါကျတော့ညကျတော့လေထလာပေါ့နော်အဲ့ဒါလို့လေထသည့်အတွက်ကြောင့်ဘိုက်တွေအမတန်မှနားလာတယ်နားလာတော့မနေနိုင်မထိုင်နိုင်ဖြစ်လာတဲ့အခါကျတော့သူ့ကိုစတုမတုစားတဲ့ဆေးတွေချွေးဖို့တိုက်တွန်းတယ်စားဖို့တိုက်တွန်းတယ်သို့သောသူ့စိတ်ထဲမှာငါရတာမှညထက်ဝက်ဥပုပ်ကလေးရတာကြံတဲ့လူတွေရောစားသလားဆိုကြံတဲ့လူတွေကမလိုအပ်လို့မစားဘူးယောဂရှင်စားကောင်းတယ်လို့အဲ့ဒါလို့ယောဂရှင်စားကောင်းတယ်လို့ဆိုပြီးတော့ပြောတော့သူကလက်မခံသေးချင်းသေးပဲစေဥပုပ်နဲ့ပဲသိမယ်ဆိုပြီးတော့အသေးခံလိုက်တယ်ဒါအဲ့ဒီပုဂ္ဂိုလ်ရဲ့လောရကအမတန်မှမှန်သွားတယ်ဒီညတ်ထွက်ဝဲဥပုပ်ဆောင်လိုက်တာကြောင့်မလို့ तू อ่ะနောက်ဘဝကြတော့ဘုန်းတော်ကြီးကြီးတဲ့ယောဂဇိုကြီးသွားပြီးတော့ဖြစ်တာမလဲဘူး तू ကဥပုပ်သီလနဲ့အစာအာဟာရနဲ့မလဲဘူးပေါ့နောက်ဆုံးမှာအသက်နဲ့တောင်မလဲပဲနဲ့ဒီလိုဆောင်တာအဲ့ဒါကြောင့်မလို့စွန့်လွတ်ခြင်းနဲ့ရယူခြင်းဒီနှစ်ခုဟာအများရန်ချိန်ထိုးပြီးတော့ကြီးတဲ့ငါဆုံးလိုက်တာကတန်မိုးကြီးသလားရလိုက်တာကတန်မိုးကြီးသလားတခါတရံကြတော့ဆုံးလိုက်တာတွေကတန်မိုးကြီးပြီးရလိုက်တာကတန်မိုးမရှိတာရတာမျိုးလေးဖြစ်တယ်တခါတရံကြတော့ရလိုက်တာကတန်မိုးမရှိုံနဲ့မကဘူးဝန်တော့ဝန်မိုးဖြစ်သွားတာရှိသေးတယ်အကုသိုလ်တွေရသွားရင်တကယ်ကိုဝန်တော့ဝန်မိုးကြီးဖြစ်သွားတာအကုသိုလ်ကောင်းမှုကိုစွန့်ပြီးတော့အကုသိုလ်လုပ်လိုက်တယ်ဆိုလို့ရှိရင်တော့တကယ်ကိုဝန်တော့ဝန်မိုးကြီးပါဖြစ်သွားတယ်ပေါ့အလွန်ပြောင်းပြန်ဖြစ်သွားနိုင်တယ်ပေါ့ဒါကြောင့်မို့အရိယသူတော်ကောင်းတွေကတော့ဒီနှစ်ခုကိုအများတန်းတန်ဖိုးခြင်းတွက်ချက်ပြီးတော့ကြီးတဲ့သဘောရှိတယ်ပေါ့ဘုရားလောင်းတော်ကြီးကန္နယသိဆိုရင်လူဘဝတော်ကအလွန်ချမ်းသာတယ်တထေးကြီးမိဘဆွေမျိုးတွေကထားခဲ့တဲ့ပစ္စည်းဥစ္စာတွေအကုန်လုံးသူပိုက်ဆိုင်တော့ရွှေတိုင်းငွေတိုင်းဗန္ဒတိုင်းတွေကိုဖွင့်ကြည့်တဲ့အခါအလွန်အလွန်များပြားလာတဲ့ရွှေတွေငွေတွေစင်းရင်းစရာနဲ့အပ်တဲ့ဒါကအဘိုးလက်ထက်ကရှာထားတဲ့ပစ္စည်းဒါကမိဘလက်ထက်ကရှာထားတဲ့ပစ္စည်းနဲ့အစည်းအဝေးကြစရင်မှတ်ထားတာတွေကိုကြည့်တဲ့အခါဆွေ90မျိုး90ကပစ္စည်းဥစ္စာတွေထိအောင်မန္တာတိုင်းမှာစနစ်တကျသိမ်းထားတာဒီပစ္စည်းတွေကိုကြည့်ပြီးသူဘလို့စဉ်းစားလိုက်လဲလို့ဆိုရင်ဩဒီပစ္စည်းဥစ္စာတွေကိုငါ့ရဲ့ဘိုးဘွားမိဘတွေဟာရှာပြီးတော့သူတို့တမလွန်ဘဝပြောင်းသွားတဲ့အခါအကုန်ထားပစ်ခဲ့ကြတာပါလားသူတို့ယူသွားတာဘာလို့များယူသွားလဲအလုံးဟာသူတို့မြန်နိုးပြီးတော့ရှာဝေထားတဲ့ပစ္စည်းဥစ္စာတွေအကုန်လုံးထားခဲ့ကြတာပါလားဆိုတာစဉ်းစားရင်းကနေပြီးတော့ငါဘာကိုယူသွားရမလဲငါလည်းပဲသူတို့လမ်းကြောင်းအတိုင်းဆိုရင်ဒါတွေထားခဲ့ရမှာနောက်ဆုံးမှငါခန္ဓာကိုယ်ကြီးပဲငါထားခဲ့ရမှာအဲ့တော့လောကမှာအနိတ္တရအမြတ်ဆိုတာဘာလဲလို့သူစဉ်းစားတယ်ဒါတွေကမစဉ်းစားလို့ရှင်မသိဘူးအလုံးဟာစဉ်းစားပြီးတော့ကြည့်တဲ့အခါကျတော့ तू ကဘယ်လိုတွေးမိလာသလဲဆိုရင်ပစ္စည်းဥစ္စာတွေတဲကိုအနိတ္တရလိုက်ရှာကြည့်တယ်ဒီရွှေငွေတွေပစ္စည်းဥစ္စာတွေဟာတကယ်ရောအနစ်ရှိတာဟုတ်ကဲ့လားသူတို့ရဲ့အနိတ္တရဟာဘာလဲလူတွေမှာစိတ်ထဲမှာပစ္စည်းဥစ္စာပေါ်မှာအာကိုတစ်ခုပြုတာပဲရှိငါမှဘာရှိတယ်ဘာရှိတယ်ခက်ခဲကြုံရင်သုံးမယ်ပေါ့ဆိုပါစို့ဘာမှငါငွေတွေဘယ်တော့အပ်ထားလဲယရဏပစ္စည်းတွေငါမှရှိတယ်ဒါလေးကိုစိတ်ထဲမှာအာကိုတာအာကိုနေတာအဲ့ဒါကိုအာကိုတာဖြစ်နေတယ်အဲ့ဒီကိုအာကိုတဲ့ပစ္စည်းတစ်ခုဟာတကယ်တော့ကိုအားကိုးတဲ့အတိုင်းဖြစ်သလားလို့ဆိုဖြစ်တာလည်းရှိတယ်မဖြစ်တာလည်းရှိအားကိုးတဲ့အတိုင်းမဖြစ်တာတွေလည်းအများကြီးပဲအဲ့တော့ဒီပစ္စည်းဥစ္စာတွေကကြီးလိုက်မယ်ဆိုလို့ရှိရင်စ ရန်သူမျိုး၅ပါးနဲ့ဆက်ဆံပြီးတော့နေသည့်အတွက်ကြောင့်ပစ္စည်းဥစ္စာတွေဟာကိုယ်ကအားကိုးတဲ့အတိုင်းဖြစ်ချင်မှဖြစ်တယ်။တေချာချင်မှတေချာတယ်မတေချာတဲ့အနေထားတွေမှာရှိတယ်။အဲ့တော့ကန္နသရူသားကသူစဉ်းစားလိုက်တဲ့အခါဘာစဉ်းစားမိတော့ဆိုရင်သူစဉ်းစားပုံလေးကပစ္စည်းဥစ္စာဆိုတာရန်မျိုး၅ပါးနဲ့တွေ့ကြုံဖြည့်ဆည်းလို့ရှင်ပါသွားတာပဲပြည့်စည်သွားတာပဲမခိုင်ပါဘူးကိုပိုင်လိုက်တယ်လို့မရှိဘူးဘန်ထဲမှာထားတဲ့ပစ္စည်းလဲကိုပိုင်ရင်မှပိုင်မယ်မိဂန်တစ်တာတဲ့ထားတဲ့ပစ္စည်းလဲကိုပိုင်ရင်မှပိုင်မယ်ကိုပိုင်နေဆိုတဲ့အရာတွေဟာကိုပိုင်ရင်မှပိုင်မယ်အားလုံးဟာဆွတ်လွတ်ပြီးတော့သွားကြတာဆိုသည့်အတွက်ကြောင့်ကိုပိုင်နေလို့စိတ်ကသာထင်မှတ်ပြီးတော့နေပြီတကယ်ပိုင်တာမဟုတ်ဘူးဘာဖြစ်လို့မပိုင်ဘူးလို့ပြောတော့ဆိုဒီဘဝအဆုံးသတ်သွားတာနဲ့ဒီပစ္စည်းတွေဟာသူ့အတွက်ဘာမှမဟုတ်တော့ဘာမှမဟုတ်တော့သုတိစိတ်ကလေးကျသွားတာနဲ့တကယ်နဲ့ဒီပစ္စည်းတွေဟာအကုန်လုံးထားပစ်ခဲ့ပြီးသားဖြစ်သွားပြီဒါကြောင့်ငါမပိုင်ဘူးဒါငါယူသွားလို့မရဘူးအားလုံးထားခဲ့ရမှာဒါကြောင့်ဒီပစ္စည်းဥစ္စာတွေကယူသွားလို့ရတာဘာလဲလို့ဆိုလို့ရှိရင်ဒီပစ္စည်းဥစ္စာကိုအကြောင်းပြုပြီးတော့ရလိုက်တဲ့ကုသိုလ်စေရနာလေးဝန္တာပိတိလေးငါပိုင်တဲ့ပစ္စည်းတွေနဲ့ဘုရားကိုပူဇော်လိုက်တယ်တရားကိုပူဇော်လိုက်တယ်သံဃာကိုပူဇော်လိုက်တယ်ငါလှူဒန်းလိုက်ရတယ်ဆိုတော့ဒါနကောင်းမှုဒါနစေရနာလေးဟာဒါသာလင်ကိုယ့်အတွက်အမြတ်ဖြစ်သုတိစိတ်လေးကြာသွားပြီတဲ့နောက်ပိုင်းမှာဟောဒီစေရနာတွေကဘဝတန်တရားမှာစင်စစ်မပြတ်မိမိကိုလိုက်ပြီးတော့အကျိုးပေးနေတာဖြစ်တော့ကြောင်းဒါလေးကထားခဲ့ရတဲ့အရာမဟုတ်ဘူးယူသွားရတဲ့အရာပဲကိုယ်နဲ့အမြဲပါနေတဲ့အရာပဲအဲ့တော့ပါနေတယ်ဆိုတာဘယ်လိုလုပ်ကြည့်ရမလဲလို့ဆိုလို့ရှိရင်လူဘဝရောက်လာတဲ့ပုံကိုယ်တွေကိုချိန်ထိုးကြည့်ပေါ့လူဘဝရောက်လာတဲ့ပုဂ္ဂိုလ်တွေဟာပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့ချမ်းသာတဲ့အိမ်ရောက်လာတာရှိတယ်အလက်တန်းအလက်တန်းစားအိမ်ရောက်လာတာရှိတယ်ဆင်းရဲတဲ့အိမ်ရောက်လာတာရှိတယ်။ဟောအဲ့ဒါလို့ဘာကြောင့်ကွဲနေတာပါလဲလို့မေးလိုက်လို့အကြောင်းရှာလိုက်မယ်ဆိုရင်အတိတ်ဘဝကဒါနကောင်းမှုရှိခဲ့တာနဲ့မရှိခဲ့တာပဲအမှန်။ရှိခဲ့တဲ့ပုဂ္ဂိုလ်တွေကြတော့ပြည့်စုံလာတဲ့အမြဲတမ်းပြည့်စုံတဲ့ချမ်းသာတဲ့တဲ့အိမ်မှာသွားပြီးတော့လူဖြစ်ရတယ်။အေးဒါနကောင်းမှုအနည်းငယ်သာရှိတဲ့ပုဂ္ဂိုလ်တွေကြတော့တမန်ပြည့်စုံုံနေုံထိုင်ုံနေသာုံထိုင်သာုံရှိတဲ့နေရာမျိုးမှာလူသွားဖြစ်တယ်။ဒါနကောင်းမှုချိုးတက်ခဲ့တဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကြတော့အလုံးကိုစင်စင်ရဲရဲတဲ့အိမ်မှာမပြည့်မစုံသွားပြီးတော့လူဖြစ်ရတယ်ဆိုတော့ဒါကြည့်လိုက်တာနဲ့ပဲကိုယ်အတိတ်ဘဝကလုံးရက်တည်းရဲ့ဒီပုံပေါ်နေတာဟာအမြဲတမ်းထင်ရှားတယ်ပေါ့ဒါကြောင့်မို့ကန္နသရူသားကသူကစဉ်းစားလိုက်တာဒီပစ္စည်းဥစ္စာတွေဟာရန်သူမျိုး၅ပါးနဲ့ဆက်ဆံနေသည့်အတွက်ကြောင့်မခိုင်မြဲဘူးတနေ့ကျတော့လဲထားပစ်ခဲ့ရမယ်အဲ့ဒီထဲကနေပြီးတော့ယူသွားလို့ရတာဘာလဲလို့ဆိုဒါတွေကိုလှူဒန်းပြီးတော့ဆွလွန်နိုင်တဲ့စာကတနည်းအားဖြင့်ပြောရင်အလောဘဒီပစ္စည်းတွေပေါ်မှာတွေ့တာတဲ့လောဘကိုဖယ်ရှားပစ်လိုက်နိုင်တဲ့အလောဘရဲ့ယုံကြည်ချက်တတ္တာတရားရဲ့ဒီစေရနာစွမ်းအားရဲ့ဆိုတဲ့ဒီကုသိုလ်ကောင်းမှုတွေကြတော့ကိုယ့်ရဲ့စိတ်အစဉ်ထဲမှာဂိမ်းသွားတာဖြစ်သောကြောင့်ဘဝတန်တရားမှာမိမိစိတ်အစဉ်မှာစင်စဲမပြတ်ဒါကဂိမ်းပြီးတော့ဒီဘဝမှာတယ်မကဘူးဒီဘဝမှာဒီစိတ်ဖြစ်တယ်လို့နောက်ဘဝမှာလည်းဒီစိတ်မျိုးကဆက်ဖြစ်လာတတ်တာဆက်ဖြစ်လာတယ်စင်စဲမပြတ်စိတ်အစဉ်မှာမပြတ်ဂိမ်းသွားတယ်ဒါကြောင့်မို့လို့ပစ္စည်းဥစ္စာကိုစွန့်လူတဲ့ဒါနကုသိုလ်ဒါနစေရနာတွေသာလင်ပစ္စည်းဥစ္စာကထိုးရလိုက်တဲ့အမြတ်ပဲလို့အဲ့ဒါလို့မြင်သွားတယ်မြင်သည့်အတွက်ကြောင့်ဆုံးလွန်လိုက်တာကပစ္စည်းဥစ္စာရလိုက်တာကဒါနစေရနာကုသိုလ်အဲ့ဒီနှစ်ခုရဲ့တန်ဖိုးကိုချိန်ပြီးတော့ကြည့်လိုက်စ ဆုံးလုပ်လိုက်တဲ့ဟာနဲ့ရလိုက်တာနဲ့ဘယ်သူကတန်ဖိုးကြီးလဲလို့ပြန်ပြီးတော့ချိန်ကြည့်လိုက်တဲ့အခါမှာလောကီအမြင်နဲ့ကြည့်လိုက်မယ်ဆိုလို့ရှင်ဆုံးလုပ်လိုက်တာတွေကအများကြီးဒီလိုထင်ရတယ်ရလိုက်တာကဘာမှလည်းမသိလဲရဘူးရတဲ့ပုဂ္ဂိုလ်ကလွဲလို့ဘာမှမသိလဲရဘူးဝန္တာအာရပီတိဖြစ်တာလေးပဲကိုရလိုက်တယ်ဆုံးလရတဲ့ပစ္စည်းတွေကအများကြီးလို့ဒီလိုတွက်လိုက်မယ်သို့တော့အရိယသူတော်ရှင်တွေကြတော့လောကီပစ္စည်းဥစ္စာဆိုတာဘလောက်တန်ဖိုးရှိရှိဘဝအဆုံးတတ်တာနဲ့ထားခဲ့ရတယ်ဒီကြားထဲမှာလည်းပဲရေမင်းမင်းခိုးသူမချစ်မနစ်တဲ့အတော့အမွေခံသားဆိုသမီးဆိုဆိုတာတွေနဲ့တွေ့လို့ရှိရင်ပါသွားအောင်မယ်လူကတော့လဲပစ္စည်းဥစ္စာကိုစွန့်ပစ္စည်းဥစ္စာကတော့လဲလူကိုစွန့်ဆိုတဲ့အခြေအနေတွေဟာအမျိုးမျိုးရှိတာပဲတခါတည်းံပစ္စည်းဥစ္စာကလူကိုစွန့်သွားတယ်တခါတည်းံလူကပစ္စည်းဥစ္စာတွေကိုစွန့်သွားတယ်ဟောစွန့်ကြတာကြီးပဲအဲ့ဒီဘက်ကကြီးလိုက်မယ်ဆိုလို့ရှိရင်ရလိုက်တဲ့ဟာကတန်တရာထဲမှာကိုယ်ပိုင်တဲ့ပစ္စည်းအနေနဲ့ရလိုက်တာဖြစ်လို့နိဗ္ဗာန်ထီအောင်အကျိုးပြုနိုင်တဲ့ကုသိုလ်တရားမျိုးရလိုက်တာဖြစ်တော့သူတော်စကောင်းတို့အမြင်နဲ့ကြည့်မယ်ဆိုရင်အေးဆွန့်လွန့်လိုက်တဲ့ပစ္စည်းကဘာမှတန်ဖိုးမရှိဘူးရလိုက်တာကပိုတန်ဖိုးရှိတယ်လို့ဒီလိုမြင်တယ်။လောကီလူတွေကတော့ဆွန့်လိုက်ရတာအများကြီးရလိုက်တာကဘာမှမရှိဘူးလို့ဟောပြောင်းပြန်မြင်တယ်ပေါ့။နောက်သူကဆက်ပြီးတော့စဉ်းစားပြန်တယ်။ဒါပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့သူဒါနကောင်းမှုကိုရအောင်ယူသွားမယ်။အနှစ်သာရဖြစ်တဲ့ဒါနကောင်းမှုကိုရအောင်ယူမယ်လို့ဒီလိုစိတ်ထဲမှာနှလုံးသွင်းပြီးတော့သူပိုင်ဆိုင်တဲ့ပစ္စည်းတွေကိုစွန့်လွတ်လှူဒန်းလိုက်တဲ့အားလုံးနောက်တစ်ခုသူစဉ်းစားတာကခန္ဓာကိုယ်ကြီးအတွက်ကိုစဉ်းစားတယ်လူတိုင်းလူတိုင်းဟာကိုယ်ခန္ဓာကိုယ်ပေါ်မှာတွေ့တာမှုရှိတယ်အသက်ရှည်ဖို့ကျန်းမာဖို့အလေးထားကြတယ်မထားရဘူးလားဆိုထားရပါတယ်သို့သောတွေ့တာမှုကိုအခြေခံပြီးတော့သူနဲ့ပဲအချိန်ကုန်ပြီးတော့မနေတယ်မှုပေါ့ညာတော့အဖြစ်တွေ့တာမှုတဲ့အပြင်မှာသူနဲ့အချိန်ကုန်ပြီးတော့ကောင်းတဲ့ကုသိုလ်တွေမရလိုက်ဘူးဆိုရင်ဒီခန္ဓာကိုယ်ကြီးတဲ့ကကိုဘာမှအမျက်မရလိုက်ဘူးသူ့ကိုနေစဉ်နဲ့အမျှရေမိုးချိုးပေးရတယ်အစာရေစာစားပေးရတယ်နေစဉ်လိုက်ကြည့်မယ်ဆိုရင်ခန္ဓာကိုယ်ရဲ့ဝတ္တရားတွေကိုလူတိုင်းလူတိုင်းဟာဆောင်ရွက်နေကြတာမနေ့မိုးလင်းတဲ့အချိန်ကစပြီးတော့မျက်နှာသိရတယ်။တန်ရှင်းစင်ကြယ်အောင်လုပ်ရတယ်။အကုန်လုံးကခန္ဓာကိုယ်ကြီးရဲ့အတွက်တည်းအကုန်လုံးနေရ။အစာစားပေးရတယ်။ဖီးလင်းရတယ်၊ပြင်ဆင်ရတယ်၊သူ့အတွက်ကြီးပဲအကုန်လုံး။အဲ့ဒီထဲကနေပြီးတော့မှခန္ဓာကိုယ်ကိုအကြောင်းပြုပြီးတော့ကုသိုလ်လေးတစ်ခုမှမရလိုက်ဘူးဆိုလို့ရှိရင်ဒီခန္ဓာကိုယ်ကြီးကလည်းနေစဉ်နဲ့အမျှတစ်နေ့ပြီးတစ်နေ့ကိုကယူရပြင်ဆင်ရင်ကနေအိုးအိုလာတာ तू อ่ะအိုးအိုလာပြီးယောဂရတဲ့အချိန်ကျရသွားတယ်တေတဲ့အချိန်ကျ तू อ่ะတေသွားရောဒီခန္ဓာကိုယ်ကြီးကိုပြုစုယူရရင်ကို့မှာဘာတစ်ခုမှမရလိုက်ဘူးဆိုရင်ဒါအမတန်မှဆုံးရှုံးတာကြီးပေါ့မစွန့်လွတ်လိုက်ရတဲ့ကိုပေးလိုက်ရတဲ့အချိန်တွေကအများကြီးရလိုက်တော့လည်းဘာမှမရလိုက်တော့ဘူးကိုကခန္ဓာကိုယ်ကြီးအတွက်နဲ့အချိန်ပေးလုံနေရတာတွေဟာဒီကအများကြီးပဲဘာမှလည်းမရလိုက်ဘူးဆိုရင်တိတ်ဆုံးရှုံးသွားတာပေါ့ဒါကြောင့်မို့လို့ခန္ဓာကိုယ်ကြီးကိုအကြောင်းပြုပြီးတော့အမျက်ထုတ်ဖို့လိုအပ်တယ်တဲ့ဘာအမျက်ထုတ်မလဲလို့ဆိုရင်ကြည့်နားကိုအသုံးပြုပြီးတော့တရားနာတယ်ဖျားဟောတဲ့တရားတွေတတ်နိုင်တယ်ဗျနားတယ်ဒါခန္ဓာကိုယ်ကြီးကိုအသုံးပြုလိုက်တာပဲအသုံးပြုပြီးရလိုက်တဲ့ကုသိုလ်ပဲမျက်စိကိုအသုံးပြုပြီးတော့ဇေဒီပထိုးဖျားတွေဖူးမြော်တယ်တန်ခါတွေကိုဖူးမြော်တယ်ဟုတ်ရမျက်လုံးကိုအသုံးချလိုက်တာခန္ဓာကိုယ်ကြီးကိုကပ်နေပြီးတော့ကုသိုလ်ရေးအတွက်အသုံးချလိုက်တာဖြစ်တယ်ခန္ဓာကိုယ်ပင်မညောင်းညာမှုကိုအဓိကပြန္နာမထားဘဲနဲ့တရားဓမ္မတရားဘာဝနာပွားတယ်ဟောဒါခန္ဓာကိုယ်အသုံးချပြီးတော့ရလိုက်တဲ့ကုသိုလ်ခန္ဓာကိုယ်ကဘယ်လောက်ပဲဒီညနေချိန်မှာသာဒသာဒဥပုသ္တိလာကိုငါမကျိုးအောင်စောင့်မယ်ဒီနေ့ခန္ဓာကိုယ်ကနေပြီးတော့ရလာတဲ့တိလခန္ဓာကိုယ်ကိုအသုံးချပြီးတော့ရလာတဲ့တိလဗန္ဒတိပါဒအမှုကရှောင်လိုက်မယ်အာရိဏရဏရှောင်လိုက်မယ် Kami tu mesa sara, shalai me muda wara, shalai me tura miriaga, shalai me sura. Ngawa di la. Kanago doncha biro, ngawa di la, yalai de. Ubo niri ma, dre niri ma, shiba di la, yalai de. So, hora yalai dari, aloha. Kanago doncha lo yarari, jibe kono. အဲ့ဒီလိုမှမရဘဲနဲ့ခန္ဓာကိုယ်အကျိုးပြုတဲ့အလုပ်တွေပဲလုပ်ပြီးတော့အချိန်ကုန်သွားမယ်ဆိုလို့ရှိရင်ဒီခန္ဓာကိုယ်ကြီးကဒီတိုင်းထားလဲအိုသွားမှာပဲနာသွားမှာပဲနောက်ဆုံးကျတော့တည်ဆုံးသွားမှာပဲကိုယ်အတွက်ဘာတစ်ခုမှရလိုက်မှာမဟုတ်ဘူးအဲ့တော့ပေးလိုက်ရတဲ့အချိန်တွေကအများကြီးရလိုက်တာကဘာတစ်ခုမှမရှိဘူးလို့ဆိုလို့ရှိရင်ဆုံးရှုံးနေတာမူကြီးတစ်ခုပဲပေါ့အေးဒါကြောင့်မို sin ne a mya 5 ba dilat ma chou ma paw ma pyaw ma chaw thain thain saw saw de taya wae ri twa pi lo taya na de no ait chin me mae lo ma ait phu taya dharma chin nyan chou kou a thout de lo khanda ko ko thong cha pi lo ku tu yee bae ka mya mya ya aw chou sa a thout lai mae so yin hwa ri khanda ko ji de ka a myat di phun yi lo de rui ya lai cha ma ba ere lo ma ma lou phu so lo shin khanda ko wa ya lai da ko ma ba de khu ma ma shi u pe lai ya de a chein ni da song song pi lo a myat de khu ma ma ya bu lo de lo sin da ero kana thru da lai khanda ko ne pat de bi sin da bon ma tu wa ba ro so yin e khanda ko ji so da bahu roga ta darana ba we na atarata imata kayata yoga vedana ri ne metan sasan ni de hori khana ko ji so ra alwe ra ku yoga ya bo sin ne me ai lu yoga ri ne sasan ni de anittara ma shi de ma khai ma de hori khana ko ji ga ni bi lo tila ko sao ti lai me so yin khana ko ji ko tong cha khana ko ko alu ma lai phe ne dana kaung mu long me tila sao ti me kamathan bhavana a thauk me so lo shin da anittara khana ko tong cha bi ya lai de anittara ri be lo nalon twin ne po sin yin sin sa de po hou le hou da be de ke sin sa chi me so ari ya lai de anittara ja ro khana ko ye tambo ne ya lai de tila ye tambo wa nai shin lo ma ya bu ba phi lo ro khana ko ye tambo wa ba ma ma shi bu di a ti sai le a tet kle thin sha shi ni dong da le hori khana ko ji ga di a tong win ni da lo shi da si wei chout twa da ne da jai ne hori khana ko ji ga a tong ma win lo bdu ma taim ma tha bu lu re ha a kong lo swin pye cha ya da chi be so ro tu ye tan bo ha di ma de me cha sin twa le po a tet si wi da thong na ne da jai ne khana ko ye tan bo le be pi song twa le tila ja ro a re lu mho khana ko wa ya lai de tila ha di bwa de ma ka bu bwa baung myaw mya so set pi ro twa de de da ja mho lu khana ko wa ya lai de tila ye tan bo wa po tan bo chi de lo swon lut lai ya da ne ya yu lai ya da na khu di lu sin sa ya ma bo ho naw da khu wa ba le lo so yin a tet shin ni mu ne အသက်ရှင်နေတုန်းအနစ်တရာရဖို့အသက်ဆိုတာဟာလူတိုင်းလူတိုင်းမှာဒီအသက်ကလေးရှိနေမှလူတွေဟာပြောဆိုနိုင်တယ်သွာလာနိုင်တယ်လှုပ်ရှားနိုင်တယ်အဲ့ဒီအသက်ဟာလည်းပဲအမြဲတမ်းတူထောင်းနေဖြစ်ပြီးပြက်နေတဲ့ဖြစ်ပြက်အစဉ်မြတာဖြစ်တယ်သို့တော်ဖြစ်ပြက်အစဉ်မြတ်ဖြစ်တော်လည်းပဲအသက်ဇီဝိတလေးဟာကံကြမ္မာမကုံသေးဘူးဆိုလို့ရှိရင်ဆက်လက်ရှင်သန်ပြီးတော့ဖြစ်ပြီးတော့အသေးအသေးပြန်ပြီးတော့ဖြစ်နေတယ်အဲ့ဒီလိုဖြစ်နေတဲ့ဒီအသက်ဇီဝိတလေးဟာအမတန်မှတူတောင်းလို့အနှစ်သာရကင်းမဲ့တဲ့အရာလေးပဲဖြစ်တယ်သူ့ရဲ့တန်ဖိုးဟာဘာမှမရှိဘူးခဏလေးအတွင်းမှာပျက်စီးသွားနိုင်တယ်အဲ့ဒီအနှစ်သာရမရှိတဲ့တီလာတဲ့ဒီအသက်ကလေးတည်းကနေပြီးတော့အနှစ်သာရကိုဘယ်လိုထိုးရမလဲလို့ဆိုတာစဉ်းစားကြည့်လိုက်တဲ့အခါကျတော့ ကမ္မထံဘာဝနာကမ္မထံအားထုတ်တယ်တရားနှလုံးသွင်းတယ်တရားနာတယ်ဆိုတာအသက်ထင်ရှားရှိနေတုန်းသာလုပ်လို့ရတဲ့ကိစ္စလေးပေါ့ဒါကြောင့်မို့လို့ဒီအသက်ရှိနေတဲ့အချိန်ပိုင်းလေးမှာတို့တွေဟာတရားဘာဝနာကြိုးစားအားထုတ်ခြင်းဖြင့်ဒီအသက်ကရလာနိုင်တဲ့အကျိုးတရားတွေကိုတို့တွေရမှာပဲလို့ဒီလိုနှလုံးသွင်းရမှာဖြစ်တယ်ကန္နာသရိုသားလေးရလဲအဲ့ဒီလိုပဲနှလုံးသွင်းတယ်အသက်ဆိုတာအင်မတန်မှတူတောင်းနေတူတောင်းတဲ့အသက်ကနေပြီးတော့ငါအမြတ်ရအောင်ဘယ်လိုလုပ်မလဲဆိုလို့ရှိရင်ဟောဒီအသက်ကိုအကြောင်းပြုပြီးတော့ရလာနိုင်တဲ့မြင့်မားတဲ့အသိဉာဏ်တွေတမာရီစွမ်းအားတွေပညာစွမ်းအားတွေအသိဉာဏ်စွမ်းအားတွေဒါတွေရယူခြင်းသာလဲအသက်ရှင်နေတဲ့အချိန်ရဲ့တန်ဖိုးပဲဖြစ်တယ်လို့ဆိုပြီးတော့အသက်ရှင်တဲ့အချိန်ပိုင်းကနေပြီးတော့ရယူလိုက်တဲ့အနှစ်သာရတွေကိုသူစဉ်းစားပြီးတော့ထုတ်ယူတယ်။အဲဒီလိုမှမဟုတ်ဘူးဆိုလို့ရှိရင်အသက်လေးကနောက်ထပ်ပြန်မဆက်ထားတဲ့တပြိုင်တည်းတန်ဖိုးကလုံးဝမရှိတော့ဘူး။အဲဒီတန်ဖိုးကအကန့်အသတ်နဲ့ပဲရှိတယ်။အဲဒီအသက်ရှင်တုန်းလေးချင်းချံကြိုးကိုအားထုတ်လိုက်တဲ့တမာရီစွမ်းအားတို့ပညာစွမ်းအားတို့ရဲ့တန်ဖိုးကြတော့ဒီဘဝနဲ့မကဘူးဘဝပေါင်းမြောင်များစွာထိအောင်မိမိရဲ့တဏ္ဍာမှာအစဉ်ဆက်မပြတ်လိုက်ပါပြီးတော့ကောင်းကျိုးချမ်းသာတွေကိုဖြစ်ပွားစေမှာဖြစ်တယ်ဒါကြောင့်မို့လို့ဘာဝနာလုပ်ငန်းတစ်ခုလုပ်တာဟာအသက်ထဲကရလိုက်တဲ့တန်ဖိုးလေးတစ်ခုပဲတဲ့အဲ့တော့ပြန်ပြီးတော့ဖျားလောင်းကဏ္ဍသရူသာစဉ်းစားသလိုစဉ်းစားမယ်ဆိုရင်ဌာနကောင်းမှုဒီပစ္စည်းဥစ္စာတွေကရလိုက်တဲ့အမြတ်ဟာဌာနကောင်းမှုပဲဖြစ်တယ်ခန္ဓာကိုယ်ကြီးကရလိုက်တဲ့အမြတ်ဟာသီလကုသိုလ်ပဲဖြစ်တယ်အသက်ကရလိုက်တဲ့အမြတ်ဟာသမထဝိပဿနာဆိုတဲ့ဘာဝနာကုသိုလ်ပဲဖြစ်တယ်ဒါကြောင့်မို့တကယ်လောကမှာမြတ်တဲ့အရာဆိုတာဌာနရယ်သီလရယ်ภาวนาเยဒီကုသိုလ်3မျိုးသာဖြစ်တယ်လူ့ဘဝရလာတဲ့အချိန်မှာအဲ့ဒီကုသိုလ်3မျိုးပါကုသဏ္ဏမှာဖြစ်အောင်မလုပ်နိုင်ဘူးဆိုလို့ရှိရင်ပေးလိုက်ရတဲ့ဟာတွေကများပြီးတော့ရလိုက်တဲ့အမြတ်ဟာဘာတစ်ခုမှမရလိုက်ဖဲနဲ့ဘဝတစ်ခုဟာအပြည့်တတ်သွားကြမှာကမ္ဘာလောကကြီးမှာကြည့်ရင်ဒါနကုသိုလ်လည်းမရလိုက်ဘူးသီလကုသိုလ်ဆိုတာလည်းမရလိုက်ဘူးဘာဝနာကုသိုလ်ဆိုတာလည်းမရလိုက်ဖဲနဲ့ဘဝတစ်ခုအပြီးတတ်သွားတဲ့ပုဂ္ဂိုလ်တွေဟာမြောက်များစွာရှိတယ်ပေါ့အဲ့ဒီမြောက်များစွာထဲမှာတို့တွေတော့ဒီလိုမဖြစ်ရအောင်အမြဲတမ်းတတိတံပဇဉ်ညတရားဖြင့်ရှင်းကြံကြိုးကုန်အာထုံမတော်မယ်လို့ကိုစီကိုစီသဘောကျပြီးတော့ရှင်းကြံကြိုးကုန်အာထုံနိုင်ကြပါစေကုန်တည်းကြည့်စဲချမလားအော်ဟုတ်ပြီအဲ့ဒါဆိုရင်ကြည့်စဲမချခင်ကတ်လိုက်နော်ကတ်လိုက်လေဒီမှာရအရင်ဟိုဒီမှာရဆန္ဒဘယ်လိုရှိတော့စီရီပူဇော်ဖို့နော်ဒီပြင်အထူးရွယ်ချက်ရှိလားဟွMm-hmm.